မြန်မာနိုင်ငံတွင်ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုရင်းနှီးစစ်တပ်ကဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲရာကြောင့်တေဆုံးဒဏ်ရာသူအများအပြားရှိခဲ့ပါတယ်။ တေဆုံးသူတွေထဲမှာလူငယ်များစုပါဝင်ပြီးဥကောင်းကိုတက်တက်ပစ်ခံရလို့တေဆုံးသွားသူတွေရဲ့ရုပ်ပုံတွေဗီဒီယိုတွေကိုလူမှုကွန်ရက်ပေါ်မှာတွေ့နေရပါတယ်။အခုချိန်ထိရာသားသမားအတီးပြူစင်းတွေအကြောင်းမုံရောင်မှာ6ဦးမန္တလေးမှာ2ဦးမြင်းချံမှာ2ဦးစလင်းမှာ2ဦးရန်ကုန်မှာ10ဦးစုစုပေါင်းတေဆုံးသူအယောက်
20%လို့ပရိဒါကယ်ဆယ်လို့သူကတူကတရင်နောက်တွေကိုပြောပါတယ်။ဟုတ်လား။ကျွန်တော်နယ်လုံးဆိုတေဆုံးမှုတွေအားလုံးပေါင်းထိခိုက်တာတေဆုံးတာဆိုရင် 40
ကျော်လောက်ရှိတယ်ဗျ။အခြားဒေသတွေမှာလည်းတေဆုံးသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့အတိမပြုနိုင်သေးပါဘူး။ ရန်ကုန်နဲ့မန္တလေးအပါအဝင်နေရာတော်များများကဆန္ဒပြသူတွေဟာဘီသက်စေးဘူးနဲ့တန်းငွေတွေဖြန့်ထုတ်ပြီးအကာအကွယ်ရဖို့ကြိုးစားခဲ့ကြပါတယ်။တနင်္ဂနွေလုံးမှာဒဏ်ရာသူအများကြီးဆန္ဒပြသူတွေဟာဘီသက်စေးဘူးနဲ့တန်းငွေတွေဖြန့်ထုတ်ပြီးအကာအကွယ်ရဖို့ကြိုးစားခဲ့ကြပါတယ်။တနင်္ဂနွေလုံးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိနိုင်ပြီးရန်ကုန်တာမွေနဲ့ကြောင်မြောင်းအရက်မာတွင်အဖမ်းခံရသူ ကားကြီးကိုတားပြီးတော့ပရာဟိတလူသားတွေကိုရဲကတနတ်နဲ့ချိန်ပြီးဆင်းခိုင်းပါတယ်။အဲဒီနောက်ကားပြီးမှထိုင်ခိုင်းထားပြီးရဲ9ယောက်ထက်မနည်းကကန်ကြောက်တဲ့အပြင်ခေါင်းကိုပါတနတ်တင်တွေနဲ့ဝိုင်းရိုက်တာကိုအနီးက CCTV ကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။ခဏကြာမှသွေးထွက်တန်ယုံနဲ့ပရာဟိတလူသားတွေကိုခေါ်ထုတ်သွားတာတွေ့ရှိရပြီးလက်ရှိအချိန်ထိဖမ်းခံထားရဆဲပဲလို့တခြားဗရာဟိတကျမ်းမာရေးလူသားတွေကပြောပါတယ်။ဒါအပြင်မြောက်ကလာဘက်မှာပဲစစ်သားနဲ့ရဲတွေဟာရက်ွက်အတွင်းပိုင်းတွေအထိဝင်ရောက်ပြီးပုံးကူနေတဲ့ဆန္ဒပြောက်သူတွေကိုလိုက်ရှာတာမှာအိမ်ငကားတွေကိုရိုက်ချိုးဖျက်ဆီးတာအိမ်ထဲကိုမြေရုပ်ပုံးနဲ့ပစ်ခတ်တာတွေရှိတယ်လို့ကိုယ်တိုင်မြင်တွေ့သူတွေက VOA ကိုပြောပါတယ်။အဲလိုမျိုးနှီးမျိုးစုံနဲ့အပြင်းထန်အကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဆန္ဒပြောက်သူတွေဟာအင်အားပြန်ပြန်စုပြီးတချင်းစိုးအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။